အီရန်နိုင်ငံကကြောထောက်နောက်ခံဖိထားတဲ့ယေမန်နိုင်ငံကဟူသီတပုံတွေကဆော်ဒီအာရေဗျနိုင်ငံကရီယတ်မြို့မှာရှိတဲ့တော်ဝင်နန်းတော်ကိုပယ်ထိန်တုံးညီနဲ့တိုက်ခိုက်ခဲ့တဲ့အပေါ်မှာအမေရိကန်သမ္မတအင်မီတော်ကအပြင်းထန်ဆုံးဝေဖန်လိုက်ပါတယ်ဆော်ဒီဘီယန်ဆော်မန်ဘင်အဗ်ဒူလာဇီးစ်အဆော့ရဲ့တရားဝင်နေထိုင်တဲ့နန်းတော်ကိုပြစ်မှတ်ထားပြီးတော့ဒုံးကြီးနဲ့တိုက်ခိုက်မှုဟာဟူသီတပုံတွေကဆော်ဒီအာရေဗျနိုင်ငံတဲကိုဒုံးကြီးနဲ့တိုက်ခိုက်မှုတွေကနောက်ဆုံးတိုက်ခိုက်လိုက်တာဖြစ်ပါတယ်။ကုလသမဂ္ဂလုံခြုံရေးကောင်စီကယေမန်နိုင်ငံပေါ်ချမှတ်ထားတဲ့ဆုံးဖြတ်ချက်တွေကိုပြောင်းကြကြထပ်တလဲလဲချိုးဖောက်နေတာနဲ့ပတ်သက်ပြီးအီရန်နိုင်ငံကိုအရေးယူဖို့အမေရိကန်သမ္မတအင်မီတော်ပြောခွင့်ရဆာရာဟော့ကဘီဆန်ဒါစ်ကလည်းကုလသမဂ္ဂကိုကြာသပတေးနေ့မှာတိုက်တွန်းလိုက်ပါတယ်။အမေရိကန်ဆိုရနဲ့ဆော်ဒီခေါင်းဆောင်တွေကတော့အီရန်နိုင်ငံဟာယေမန်မှာရှိတဲ့ဟူသီတပုံတွေကိုဒုံးကျည်ထောက်ပံ့တပ်ဆင်ပေးနေတယ်လို့ဆွဆွလိုက်ပြီးဒါဟာအီရန်နိုင်ငံအနေနဲ့လုံခြုံရေးကောင်စီရဲ့ခွင့်ပြုချက်မပါဘဲတချို့လက်နက်တွေကိုပြည်ပကိုတင်ပို့ခွင့်မရှိဘူးလို့တားမြစ်ထားတဲ့လုံခြုံရေးကောင်စီရဲ့ဆုံးဖြတ်ချက်ကိုချိုးဖောက်တာဖြစ်တယ်လို့လည်းပြောလိုက်ပါတယ်ဟူသီတပုံတွေကိုကြောထောက်နောက်ခံပေးတာနဲ့ပတ်သက်ပြီးအီရန်ဘက်ကငြင်းဆိုခြင်းမရှိပေမဲ့လက်နက်ထောက်ပံ့တပ်ဆင်တယ်ဆိုတဲ့ကိစ္စကိုတော့အီရန်ကငြင်းဆိုထားပါတယ်ခင်ဗျာ